မလေးရှားနိုင်ငံကရွေးကောက်ပွဲမတိုင်မီပြီးခဲ့တဲ့လကစလို့မတည်ငြိမ်မှုတွေရှိနေတာပါမဲဆွယ်ပွဲလုပ်နေတဲ့အချိန်မှာပဲမလေးနိုင်ငံသားမှတ်ပုံတင်တွေကိုကိုင်ဆောင်ပြီးတခြားနိုင်ငံကလာကြတဲ့သူတွေဆိုပြီးကားပေါ်ကနေဆွဲချမှုတွေလည်းလုပ်ခဲ့တာပါဒီအတွက်မလေးရှားရွေးကောက်ပွဲဟာရုပ်ရည်စံခတ်မှုတွေဖြစ်လာမလားဆိုပြီးမလေးရှားရောက်မြန်မာတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေပါတယ်မလေးရှားနိုင်ငံမြန်မာတန်ရုံကိုကိုစားပြုပြီးဂျိုဟိုမြို့ထိပ်သီးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့စခန်းတာဝန်ခံကိုတီဟမမောင်ကတော့မေလ9ရက်နေ့မှာလုပ်မဲ့ရွေးကောက်ပွဲမှာမြန်မာတွေအပြင်မထွက်ကြဖို့အတွက်အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ကတော့ကိုနဲ့မဆိုင်တဲ့အတွက်ဒီရွေးကောက်ပွဲဒီမဲယုံပေါ့သူတို့မဲယုံတတ်မှတ်ထားတဲ့နေရာတွေနဲ့အနီးတစ်ဝိုက်ချင်မှာကိုကမသွားရင်အကောင်းဆုံးပေါ့နောက်တစ်ခုကမနေ့ပြန်တော့သူတို့အလုတ်ပိတ်ရက်တစ်ခုအနေနဲ့တတ်မှတ်တော့ပေးထားတယ်။တချို့ဆက်ရုံနေအလုတ်မပိတ်ရင်လည်းကိုဆက်ရုံမှာပဲကိုဆက်ရုံအလုတ်ကလေးတွေအေးစေးစေးလုတ်ပြီးတော့ဘယ်မှမသွားပဲနေစီနေတာပေါ့။နောက်တချို့အလုတ်ခိတ်ထားလဲဆိုရင်လည်းအိမ်မှာကိုပိုင်းကိုဆက်ပြုတ်စားတော့ပြီးတော့အိမ်မှာပဲအေးစေးစေးနေစီနေတယ်။အပြင်ထွက်လို့သူတို့ရုံရင်းဆက်ကားတယ်ပုံဝင်သွားလို့ရှိရင်ပိုပါရောပြီးပြဿနာတက်နိုင်တဲ့အနေအထားမျို
းမလေးရှားနိုင်ငံသားတွေကလည်းသူတို့ရဲ့ရွေးကောက်ပွဲမှာဘင်္ဂလားဒေ့ရှ်မြန်မာအင်ဒိုနီးရှားနိုင်ငံသားတွေဝင်ရောက်ဆက်ဖက်တာမလုပ်ဖို့အပြင်မထွက်ကြဖို့အိမ်ထဲမှာပဲနေကြဖို့အခုလိုတတိပေးမှုလုပ်ခဲ့ပါတယ်
။ဂျိုရမ်ဘင်္ဂလားဒန်မာအင်ဒိုနီးရှား semua dengan baik-baik kalau orang mau tak mau sakit mau duduk elok-elok dekat dalam Malaysia ni
မလေးရှားနိုင်ငံမှာရွေးကောက်ပွဲဝင်ဖို့အတွက်အားပြိုင်နေကြတဲ့အင်အားစုနှစ်စုကနေပါတီအလံတွေအဝတ်စားအယောင်တွေကအစလိုက်မဝတ်ကြဖို့ကိုလည်းကိုတီးယားမောင်မောင်ကပြောသွားပါတယ်
ကျွန်တော်တို့ဝတ်ထားတဲ့အဝတ်အစားလေးတွေကိုလည်းခင်နိုင်ပေါ့အဝါနဲ့အငိမ့်နဲ့မွေးတည်ခြင်းပေါ့သူတို့ဒီမှာကရှက်ဝါနဲ့ရှက်မီဆိုပြီးတော့သူတို့နှစ်ဖက်ရှိထားတာရှိတော့အဲ့တော့ကိုကဟိုတစ်ဖက်အပြင်ကိုအားပေးတယ်လို့ပုံစံမျိုးနဲ့အနီရောင်ဝတ်သွားရင်ကိုကိုတောင်းတင်နောက်ထင်ပုံစံမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးလည်းရှိတယ်အဲကျွန်တော်ကအနီနဲ့အနီဘက်ကအားပေးတယ်လို့ဖြစ်ပါမှာပေါ့အဝါဘက်အဝါဝေးရင်လည်းအဝါကိုအားပေးတယ်လို့ဖြစ်မှာပေါ့နောက်ပြီးသူတို့အလံနေုံနဲ့ကိုကဟိုဘာမှမသိနားမလဲပဲနဲ့အဲအလံနေုံဟိုကိုရဲ့ဒီကားဒီပေါ်မှာဟိုဆိတ်ထားတာမျိုးလို့ဟိုတိုင်သွားတာမျိုးလို့ဒါမျိုးလည်းမလုပ်သေးဘူးပေါ့
မလေးရှားနိုင်ငံကအစိုးရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လတွေတုန်းကမြန်မာပြည်အတွင်းကရခိုင်ရေးနဲ့ပတ်သက်လို့ဆန္ဒပြတာတွေဟောပြောတာမျိုးတွေလုပ်ခဲ့တာမျိုးလည်းရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဓိကရုံးနေဖြစ်တိုင်းမှာမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရမှုတွေကလည်းရှိခဲ့ပါတယ်။ဒီအတွက်မလေးရှားမှာရောက်ရှိနေကြတဲ့မြန်မာတွေအနေနဲ့မလေးရှားရွေးကောက်ပွဲကာလအတွင်းမှာအပြင်မထွက်ကြဖို့ကိုလည်းနှိုးဆော်နေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကတော့ရွေးကောက်ပွဲနေ့မှာမြန်မာတွေအပြင်မထွက်ကြဖို့အတွက်တော့တရားဝင်သတိပေးမှုတွေမရှိခဲ့ပါဘူးရှင်။
Time to Side VOA မြန်မာပိုင်းသတင်းတောက်မိုက်အေးမှတင်ပြခဲ့တာပါ။